This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
မင်္ဂလာနေ့နဲ့ခင်ပါရှင် Radio NUG နားဆင်နေကြတဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆရာနာရှင်ဘီတို့ကနေကင်ဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သားများကဆုတောင်းမေတ္တာပို့သလိုက်ပါတယ်ဒီကနေ့ဇန်နဝါရီလ15ရက်နေ့ Radio NUG ရဲ့မနက်ခင်းအစီအစဉ်လေးကိုစတင်ထုတ်လွှင့်တော်မှာဖြစ်ပါတယ်ပထမအဆုံးအနေနဲ့ Radio NUG ရဲ့စီးရီးသတင်းကောင်းတို့ချက်ကိုမင်းယူမှဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင
်မင်္ဂလာပါခင်ဗျာခုချိန်ကစပြီး2025ခုနှစ်ဇန်နဝါရီလ15ရက်မနက်ခင်းမှာတင်ပြပေးမယ့် Radio NUG စီးရီးသတင်းကောင်းတို့ချက်များကိုကျွန်တော်မင်းယူကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးစီးရီးသတင်းအနေဖြင့်ဒီဇင်ဘာလအတွင်းစစ်ကောင်စီတပ်စခန်း၄ခုအားသိမ်းပိုက်ခဲ့ပြီးတိုက်ပွဲ62ကြိမ်ဖြစ်ပွားကာစစ်ကောင်စီတပ်သား152ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။မြို့သားညညရဲ့အစိုးရကာကွယ်ရေးဝန်ကြီးဌာနတောင်ပိုင်းတိုင်းစစ်ဒေသနယ်မြေတွင်2024ခုနှစ်ဒီဇင်ဘာလအတွင်းစစ်ကောင်စီတပ်၏အထိုင်းချစခန်း၄ခုအားတော်လိုင်းပူးပေါင်းတပ်ဖွဲ့ကတိုက်ခိုက်သိမ်းပိုက်ခဲ့ပြီးအနာသိန်းစစ်ကောင်စီတပ်နှင့်အပြန်အလှန်ထိတွေ့တိုက်ပွဲပေါင်း62ကြိမ်စစ်ကောင်စီတပ်စခန်းများစစ်ကြောင်းများကိုဒရုန်းလက်နက်ကြီးတို့ဖြင့်82ကြိမ်နှင့်အထက်ပစ်ခတ်တိုက်ခိုက်ခဲ့ကြောင်းတောင်ပိုင်းစစ်ဒေသမှသတင်းထုတ်ပြန်ပါသည်။စခန်းသိမ်းတိုက်ပွဲအနေဖြင့်ရေးမြို့မြောက်ပိုင်းအမှတ်8ပြည်တော်စုလမ်းမပေါ်ရှိလမိုင်းမှကမော့ကနေလမ်းပိုင်းကွန်ကြိုက်ကျေးရွာတွင်တပ်ဆွဲထားသောစစ်ကောင်စီတပ်စခန်းတနင်္သာရီတိုင်းရေပြူမြို့နယ်ကံပေါက်ဒေသရှိရေကန်တောင်မိုက်ခရိုဝေးတာဝါတိုင်းတပ်စခန်းဖာပုံမြို့နယ်စင်ဆွဲစခန်းနှင့်တောင်သုံးလုံးစခန်းတို့အားတော်လိုင်းပူပေါင်းဖွဲ့များကတိုက်ခိုက်သိမ်းပိုက်၍နယ်မြေရှင်းလင်းမှုများဆောင်ရွက်ခဲ့ပြီးစခန်းသိမ်းစဉ်နှင့်အခြားတိုက်ပွဲများမှ120မမ81မမ60မမစိန်ပြောင်းများအပါအဝင်အခြားလက်နက်ငယ်အချို့နှင့်ခဲယမ်းများကိုသိမ်းဆည်းရရှိခဲ့တယ်လို့ဖော်ပြထားပါသည်။ဒီဇင်ဘာလအတွင်းစစ်ကောင်စီတပ်သား152ဦးသေဆုံးပြီး89ဦးဒဏ်ရာရခဲ့သည်ဟုအတည်ပြုရကပူပေါင်းတပ်ဖွဲ့ထံသို့အလင်းဝင်ရောက်လာသူ5ဦးရှိသဖြင့်ကောင်းမွန်စွာကြိုဆို၍စောင့်ရှောက်ထားလျက်ရှိတယ်လို့သိရပါတယ်။စစ်ကောင်စီတပ်သားများ၏အကြမ်းဖက်လုပ်ရများကြောင့်တလအတွင်ပြည်သူ24ဦးအသက်ဆုံးရှုံးခဲ့ရပြီးထိခိုက်ဒဏ်ရာရသူ48ဦးနှင့်မတရားဖမ်းဆီးခံရသူ349ဦးရှိရာစစ်ကောင်စီတပ်နှင့်လက်ဝေကန်တို့၏အကြမ်းဖက်လုပ်ဆောင်မှုများမှာညှော်နှဲသွားခြင်းမရှိဘဲရခိုင်လာများထပ်ပင်များပြားလျက်ရှိပါတယ်။တိုက်ပွဲများကိုတောင်ပိုင်းစစ်ဒေသပြည်သူ့ကာကွယ်ရေးတပ်မတော် PDF တပ်ရင်းတပ်ဖွဲ့များပြည်သူ့ကာကွယ်ရေးအဖွဲ့ပကဖများ LPDF များကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNLA ဗမာပြည်သူ့လွတ်မြောက်ရေးတပ်တော် BPLA မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF မွန်ပြည်တော်လှန်ရေးတပ် MSRF မွန်ပြည်သစ်ပါတီအာဏာရှင်တိုက်ဖျက်ရေး NMSPAD တဝဲပြည်သူ့လွတ်မြောက်ရေးတပ် TPLF အခြားပူးပေါင်းတပ်ဖွဲ့များနှင့်ဒရုန်းပူးပေါင်းတပ်ဖွဲ့များပူးပေါင်း၍စစ်ဆင်ရေးများကိုဆောင်ရွက်ခဲ့ခြင်းဖြစ်ပြီးမြေပြင်အခြေအနေအရတိကျသေးချာမှုမရှိသောအချက်လက်များကိုခြံလက်ထားသောကြောင့်စစ်ကောင်စီတပ်သားထိခိုက်သေးဆုံးဦးရေမှာအထက်ပါအချက်လက်များထက်များပြားနိုင်ကြောင်းထုတ်ပြန်ထားပါရခင်ဗျာဒုတိယစီးရီးသတင်းအနေဖြင့်ညောင်လေးပင်တွင်ခမရ20လက်အောက်ခံပြူကောင်းဆောင်မင်းမင်းဦးနှင့်အဖွဲ့ကိုပြစ်ခတ်ရှင်းလင်းတဲ့သတင်းကိုတင်ပြပေးပါမယ်။ပဲခူးတိုင်းညောင်လေးပင်ခရိုင်ညောင်လေးပင်မြို့နယ်ခမရ20လက်အောက်ခံစီပင်နှင့်ကျေးရွာအုပ်ကြီးဖြစ်သူပြူစောတိကောင်းဆောင်မင်းမင်းဦးနှင့်အဖွဲ့ကိုပြစ်ခတ်ရှင်းလင်းခဲ့တယ်လို့ 9star UG ပဲခူး region ကထုတ်ပြန်ထားပါတယ်။ဇန်နဝါရီလ14ရက်မနက်8နာရီဝန်းကျင်မှာပဲခူးအရှိချမ်းညောင်လေးပင်ပြွန်တစာတိုက်ဦးအရှိဘတ်ချမ်းတကြောနဲ့စစ်တောင်းမြေနောက်ဖက်ကမ်းတလျှောက်နာမည်ဆိုးတဲ့သတင်းကြီးနေတဲ့ပြူကောင်းဆောင်မင်းမင်းဦးအဖွဲ့ကိုအင်းတဲမှအပြန်တွင်ပြစ်ခတ်ရှင်းလင်းခဲ့တာလို့ဆိုပါတယ်။ပြစ်ခတ်ရှင်းလင်းမှုအတွင်မင်းမင်းဦးနဲ့သူ့လက်ထောက်ငဇော်တို့နှစ်ဦးမှပြင်းထန်ဒဏ်ရာရရှိခဲ့ပြီးတောင်ဦးဆေးရုံမှာဆေးကုသမှုခံယူနေရင်းသေဆုံးခဲ့က လွင်ဦးမောင်ဆန်တို့နှစ်ဦးပွဲချင်းပြီးတည်ဆုံးခဲ့ပြီးကျန်တဲ့ဦးမှာအသေးစားဒဏ်ရာရခဲ့တယ်လို့ဖော်ပြထားပါတယ်။မင်းမင်းဦးဆိုသူဟာပြည်သူကိုအနိုင်ကျင့်ကစီးပွားရှာနေပြီးခမရ20နဲ့ခမရ440တပ်တွေကိုစစ်မှုတန်းအင်အားဖြည့်ဖို့လူဆွဲပေးရမှာအားကိုရသူတဦးဖြစ်က၎င်းတပ်နှစ်ခုကစစ်သားတွေကိုတောင်သူလိုအပ်ရင်ခေါ်သုံးနိုင်တဲ့အထိတကိုးထွားသူဖြစ်တယ်လို့ဆိုပါတယ်။ပြည်သူကိုအနိုင်ကျင့်ရန်ကားနေတဲ့အုတ်ကြီးအုတ်ကလေးပြူစောထီးနဲ့စစ်သားရဲမှန်သမျှဘလောက်ပဲပါနဲ့နေပါစေပြည်သူအတွက်ပြစ်ဒဏ်ပေးဖို့အသင့်ရှိတယ်လို့အတိပေးထားပါတယ်ခင်ဗျာဆက်လက်ပြီးစစ်ကောင်စီလက်အောက်ခံ PNO ပြည်သူ့စစ်အဖွဲ့က PNLA ရဲဘော်5ဦးကိုဖမ်းဆီးတပ်ဖြတ်ခဲ့တဲ့သတင်းကိုတင်ပြပေးပါမယ်စစ်ကောင်စီလက်အောက်ခံ PNO ပြည်သူ့စစ်အဖွဲ့ကပအိုမျိုးသားလွတ်မြောက်ရေးတပ်မတော် PNLA ရဲဘော်5ဦးကိုဖမ်းဆီးတပ်ဖြတ်ခဲ့တယ်လို့ PNLA ကထုတ်ပြန်ထားပါတယ်ပအိုလူမျိုးအချင်းချင်းဖြစ်တော်လဲစစ်အာဏာရှင်အလိုကျ PNO ပြည်သူ့စစ်အဖွဲ့ဟာပအိုလူမျိုးကိုပြန်လည်တပ်ဖြတ်ခဲ့တာဖြစ်တယ်လို့ PNLA ကပြောပါတယ်။ဇန်နဝါရီလ12ရက်နေ့မှာစစ်ကောင်စီနဲ့ PNO ပူးပေါင်းစစ်ကြောင်းကစီဆိုင်မြို့နယ်ကိုစစ်ကြောင်းထိုးလာပြီး PNLA တပ်ဖွဲ့နဲ့တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ရာမှာဖမ်းဆီးခံခဲ့ရတဲ့ PNLA ရဲဘော်2ဦးကိုတပ်ဖြတ်ခဲ့တာပါ။အဆိုပါတိုက်ပွဲအတွင်းစစ်ကောင်စီနဲ့ PNO ပူးပေါင်းစစ်ကြောင်းမှစစ်ကြောင်းမှုအပါအဝင်20ထက်မနည်းတေဆုံးခဲ့ပြီး PNLA တပ်ဖွဲ့မှ2ဦးတေဆုံးက5ဦးဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်ဖမ်းဆီးခံခဲ့ရတဲ့ရဲဘော်5ဦးကိုနောက်တနေ့ဇန်နဝါရီ23ရက်နေ့မနက်10:15မိနစ်ခန့်မှာနှိပ်စက်ကတပ်ဖြတ်ခဲ့တာဖြစ်ပါတယ်၎င်းတို့ကိုမတပ်ဖြတ်မီမနက်8:00ခန့်မှာအသက်ရှင်လျက်ရှိနေတာကို PNO ရဲ့ထုတ်ပြန်ချက်အရသိရပြီးထိုနေ့ညမှာပဲအဆိုပါရဲဘော်5ဦးကိုနှိပ်စက်တပ်ဖြတ်ထားတဲ့ဓာတ်ပုံကို PNO ကထုတ်ပြန်ခဲ့တာပါ PNLA အနေနဲ့စစ်အာဏာရှင်စနစ်တိုက်ခိုက်နေတဲ့တိုက်ပွဲများအတွင်ဖမ်းဆီးရမိတဲ့စစ်တုံးမှန်းများ PNO အဖွဲ့ဝင်များကိုနှိပ်စက်တပ်ဖြတ်ခြင်းများမပြုလုပ်ခဲ့ပဲစစ်တုံးမှန်းဥပဒေနဲ့အညီထိမ့်သိမ်းထားခဲ့တော်လဲ PNO အဖွဲ့ကမိမိတို့ရဲဘော်များကိုရက်ဆက်စွာနှိပ်စက်တပ်ဖြတ်ခဲ့တာဖြစ်တယ်လို့ဆိုပါတယ်ပြီးခဲ့တဲ့2022စက်တင်ဘာလ14ရက်ကလည်းPNO ပြည်သူ့စစ်အဖွဲ့ကရွာအလယ်ပြန်တဲ့ PNLA ရဲဘော်5ဦးကိုဖမ်းဆီးတပ်ဖြတ်ခဲ့ဘူးတယ်လို့သိရပါပါတယ်ခင်ဗျာ။ဆက်လက်ပြီး2024ဒီဇင်ဘာလအတွင်းစစ်ကောင်စီရဲ့အကြမ်းဖက်လုပ်ရပ်များကြောင့်ကရင်နီဒေသခံ6ဦးသေဆုံးပြီး9ဦးဒဏ်ရာရတဲ့သတင်းကိုတင်ပြပေးပါမယ်။2024ဒီဇင်ဘာလအတွင်းစစ်ကောင်စီကကရင်နီဒေသအရက်သားပြည်သူများနေထိုင်ရာကို၄ချောင်းမှ3ချိန်ဘုံကျဲတိုက်ခိုက်ခဲ့ပြီးပြည်သူ3ဦးသေဆုံးက5ဦးဒဏ်ရာရခဲ့တယ်လို့ကရင်နီ Human Rights Group ကထုတ်ပြန်ထားပါတယ်။ဒီဇင်ဘာ3ရက်မနက်3နာရီတွင်ဖဲခုံအနောက်ချမ်းကရွာတရွာကိုဘုံအလုံးပေါင်းမြောက်များစွာကျဲချခဲ့ရာရဲသားတဦးသေဆုံးခဲ့ပြီး28ရက်နေ့ညနေ3နာရီခွဲမှာလဲပေါင်900ဘုံကျဲချခဲ့ရာအရဲသား3ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။31ရက်နေ့ညနေ4နာရီမှာလွိုင်ကော်မြို့အရှိတ်ချမ်းကစစ်ဆောင်စခန်းတနေရာကိုလေရင်ဖြင့်3ချိန်ဘုံကျဲခဲ့ရာအရဲသားပြည်သူ2ဦးသေဆုံးပြီး2ဦးအပြင်ထံထိခိုက်ဒဏ်ရာရခဲ့ပါသေးတယ်။ထို့အပြင်ဒီဇင်ဘာလအတွင်းစစ်ကောင်စီကလက်နက်ကြီးဖြင့်ရန်တမ်းပစ်ခတ်ခဲ့တာကြောင့်ကရင်နီဒေသမှာရဲသား3ဦးသေဆုံးပြီး4ဦးခန့်ဒဏ်ရာရခဲ့တယ်လို့ကရင်နီ Human Rights Group ကဆိုပါတယ်။ဒီဇင်ဘာ2ရက်နေ့မနက်8နာရီမှာဖဲခုံမြို့နယ်အတွင်းကကျေးရွာတရွာ4ရက်နေ့တနာရီမှာလည်းဖဲခုံမြို့နယ်ကရွာတရွာနဲ့6ရက်နေ့နေ့လယ်12နာရီခွဲမှာလည်းဖဲခုံမြို့နယ်ကကျေးရွာတရွာကိုလက်နက်ကြီးများနဲ့ပစ်ခတ်ခဲ့ရာရဲသား2ဦးသေဆုံးခဲ့ပြီးနေအိမ်အဆောက်အအုံများထိခိုက်ပျက်စီးခဲ့ရပါတယ်။အလားတူဒီဇင်ဘာ10ရက်နေ့ည9နာရီမှာဒီမော့ဆိုအရှိချမ်းကရွာတရွာ12ရက်နေ့ညနေ3နာရီခွဲမှာမိုးပြဲမြို့ပေါ်ကရက်ွက်တစ်ခုနဲ့16ရက်နေ့မနက်9နာရီမှာဖဲခုံမြို့နယ်ကရွာတရွာကိုလက်နက်ကြီးများဖြင့်ပစ်ခတ်ခဲ့ရာရဲသားပြည်သူ2ဦးဒဏ်ရာရပြီးလူနေအိမ်နဲ့ဆိုင်ကယ်များပျက်စီးခဲ့ပါတယ်။ထို့အပြင်ဒီဇင်ဘာ18ရက်နေ့လယ်12နာရီ50မိနစ်မှာဖဲခုံမြို့နယ်မိုးပြဲအုပ်စုကရွာတရွာနဲ့19ရက်နေ့ညနေ3နာရီမှာခမရ336တပ်မှအနီးအနားကျေးရွာများကိုလက်နက်ကြီးများဖြင့်အဆက်မပြတ်ပစ်ခတ်ခဲ့ရာရဲသားပြည်သူ2ဦးသေဆုံးပြီး2ဦးပြင်းထန်ဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်ခင်ဗျာဆက်လက်ပြီးချောင်းမြို့နယ်လဒါကိုင်းတိုက်နယ်စေယုံမှစစ်တပ်ကစစ်ကား6စီးဖြင့်စေဝါးများယူဆောင်သွားကာနေအိမ်3လုံးကိုလည်းမီးရှို့ဖျက်ဆီးတဲ့သတင်းကိုတင်ပြပေးပါမယ်ဇန်နဝါရီလ14ရက်နနက်4နာရီခန့်တွင်အင်အား90ခန့်ပါအကြမ်းဖက်စစ်ကြောင်းသည်စစ်ကြောင်း2ကြောင်းခွဲ၍ချောင်းမြို့နယ်လဒါကိုင်းတိုက်နယ်အတွင်းရှိစေကံနှင့်တစ်လကျေးရွာတို့ကိုဝင်ရောက်စီးနင်းခဲ့ပြီးအဆိုပါစစ်ကြောင်းကိုတော်လှန်ရေးတပ်ဖွဲ့များကပူးပေါင်းတိုက်ခိုက်ခဲ့ကြောင်း6ယောက်ကြားတပ်ဖွဲ့ CGF မှသတင်းထုတ်ပြန်ပါသည်အဆိုပါအကြမ်းဖက်စစ်တပ်စစ်ကြောင်းသည်လဒါကိုင်းတိုက်နယ်အတွင်းရှိတိုက်နယ်စေယုံများကိုဝင်ရောက်စီးနင်းပြီးစေယုံအတွင်းရှိစေဝါးများကိုစစ်ကား6စီးဖြင့်တင်ယူသွားသည့်အပြင် စေကံကျေးရွာအတွင်းရှိပြည်သူနေအိမ်၃လုံးကိုမီးရှို့ဖျက်ဆီးခဲ့ကာပြည်သူပိုင်အိမ်စည်းကား၂စီးနှင့်ငွေကြေးများအပါအဝင်ကာလတန်ဖိုး7,900ခန့်ရှိပစ္စည်းများကိုလူရက်ယူဆောင်သွားကြောင်းသိရပါသည်။မဟာမိတ်ပူးပေါင်းတပ်ဖွဲ့များမှပူးပေါင်း၍60မမလက်နက်ကြီး၈လုံးဖြင့်ပစ်ခတ်တိုက်ခိုက်ခဲ့ရာစကားဆရန်သူစစ်ကြောင်းသည်မနက် 7:30 မိနစ်တွင်ပြန်လည်ဆုတ်ခွာသွားတယ်လို့ဖော်ပြထားပါသည်။အဆိုပါတိုက်ခိုက်မှုကို6 Guerrilla Force CGF ချောင်းမြို့နယ်ပြည်သူ့ကာကွယ်တပ်ဖွဲ့6ပကဖမကွေးခရိုင်ပကဖအထူးတိုက်ခိုက်ရေးတပ်ဖွဲ့ချောင်းမြို့နယ်တွန်လိုင်းတပ်ပေါင်းစုများပူးပေါင်း၍တိုက်ခိုက်ခဲ့ကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ကရင်ပြည်လူမျိုးပေါင်းစုံပြည်သူ့လွတ်မြောက်ရေးတပ်ဦး9420တပ်ရင်းအစည်းအဝေးပြုလုပ်တဲ့သတင်းကိုတင်ပြပေးပါမယ်။ကရင်ပြည်လူမျိုးပေါင်းစုံလွတ်မြောက်ရေးတပ်ဦးကလလတာအမှတ် 9420 တပ်ရင်းမှနှစ်လတကြိမ်ပြုလုပ်နေတဲ့တပ်ရင်းအစည်းအဝေးကိုဇန်နဝါရီလ23ရက်နေ့တနင်္လာနေ့မှာကျင်းပခဲ့တယ်လို့ထုတ်ပြန်ထားပါတယ်။တပ်ရင်းအစည်းအဝေးကိုတပ်ရင်းမှူးဒုတပ်ရင်းမှူးတပ်စုတပ်ခွဲအသီးသီးမှကေတာများစုံလင်စွာတက်ရောက်ခဲ့ကြပြီး2025ခုနှစ်မှာကရင်ဒေသတွင်ပေါ်ဆောင်မဲ့စစ်စင်ရေးများအတွက်ပြင်ဆင်ဆောင်ရွက်မှုများကိုအပြန်အလှန်ဆွေးနွေးတိုင်ပင်ခဲ့ကြတယ်လို့ဆိုပါတယ်။အစည်းအဝေးတွင်2024ခုနှစ်အတွင်းပြုလုပ်ခဲ့သည့်စစ်စင်ရေးလိုအပ်ချက်များအားနည်းချက်များကိုပြန်လည်ပြင်ဆင်ပြီးအရှိန်အဟုန်မြင့်လာမဲ့တိုက်ပွဲများတွင်ပုံမအားဆိုင်ကြရန်ယခုဖြစ်ပေါ်တိုးတက်လာတဲ့နိုင်ငံရေးစီရေးအခြေအနေများအပေါ်တွင်မှန်ကန်သောအသည့်ဖြင့်ပုံမကောင်းမွန်ကြစ်လက်ခိုင်မာသောတရင်တက်ဖွဲ့အဖြစ်ဆက်လက်တည်ဆောက်သွားဖို့ဆွေးနွေးခဲ့ကြပါသည်။ထို့အပြင်တရင်ရှိရဲဘော်မိသားစုများအတွက်ကျန်းမာရေးပညာရေးစိုက်ပျိုးရေးနှင့်မွေးမြူရေးကဏ္ဍများစီစဉ်ဆောင်ရွက်ပေးနိုင်ရန်ကြဆုံရဲဘော်မိသားစုများနဲ့ဒဏ်ရာရရဲဘော်များရဲ့စားဝတ်နေရေးအခက်အခဲများစီစဉ်ဆောင်ရွက်ပေးနိုင်ရန်ကိစ္စရပ်များကို2826တပ်မဟာစစ်နည်းဗျူဟာ1ဗျူဟာမှုမှလည်းတက်ရောက်ဆွေးနွေးညွှန်ကြားခဲ့တယ်လို့သိရပါပါတယ်ခင်ဗျာ။ဆက်လက်ပြီးပြည်သူ့ဒီမိုကရက်တစ်တပ်တော်အမှတ်219စစ်ဒေသခွဲရှိရဲဘော်များမှရဲရွာလူတို့၏စိုက်ပျိုးရေးလုပ်ငန်းများတွင်ကူညီဆောင်ရွက်ပေးတဲ့သတင်းကိုတင်ပြပေးပါမယ်။ပြည်သူ့ဒီမိုကရက်တစ်တပ်တော်အမှတ်219စစ်ဒေသခွဲရှိရဲဘော်များမှရဲရွာလူတို့၏စိုက်ပျိုးရေးလုပ်ငန်းများတွင်ကူညီဆောင်ရွက်ပေးခဲ့ပါတယ်။တော်လန်ရေးကနေမွေးဖွားပေးခဲ့တဲ့လက်အစုံဟာပြည်သူလူထုကိုအစွမ်းကုန်အလုပ်ကျွေးပြုဖို့ရည်ရွယ်တယ်။စစ်ပွဲကိုလည်းနိုင်အောင်တိုက်ရင်လူထုကိုလည်းစီယုံရင်တော်လန်ရေးလေးနှစ်တာခရီးကိုအခက်အခဲများကြားမှရုန်းကန်ခဲ့ရတဲ့အတွက်ရဲဘော်များရဲ့အတွေးခေါ်များဟာမှန်ကန်စွာရင့်တန်လာတယ်။တော်လန်ရေးနှင့်လူမှုအတွက်အာမန်အပြည့်ဖြင့်စူးစမ်းနေမည်ပြည်သူ့ဒီမိုကရက်တစ်တပ်တော်အမှတ်219စစ်ဒေသခွဲရှိရဲဘော်များမှရဲရွာလူမှု၏ပဲစင်းငုံခင်းများတွင်ကူညီပြီးချွေလှည့်ရင်းလူမှုနှင့်တသားတည်းဖြစ်လာစေရန်တော်လန်စိတ်ဓာတ်ဖြင့်စူးစမ်းနေကြခြင်းဖြစ်တယ်လို့လည်းဆိုထားပါတယ်ခင်ဗျာဆက်လက်ပြီးအထူးစစ်စင်ရေးတပ်ဖွဲ့ SOF ကိုပြည်သူများကအနှွေးတယ်များလှူဒန်းထောက်ပံ့တဲ့သတင်းကိုတင်ပြပေးပါမယ်ပြည်သူ့ကာကွယ်တပ်မတော်တောင်ပိုင်းစစ်ဒေသအထူးစစ်စင်ရေးတပ်ဖွဲ့ SOF ကိုတော်လန်ပြည်သူများကအနှွေးတယ်တွေထောက်ပံ့လှူဒန်းခဲ့ကြောင်းတောင်ပိုင်းစစ်ဒေသကသတင်းထုတ်ပြန်ပါတယ်အမေအိမ်နဲ့ဝေးနေတဲ့သားတွေအတွက်မိဘပြည်သူတွေပို့သတဲ့ချစ်ချင်းမြတ်တာတွေလက်ခံရရှိလို့ကြည်နူးကျေးဇူးတင်ရပါတယ်မြန်မာနိုင်ငံသူနိုင်ငံသားအားလုံးမေတ္တာခြုံလို့လုံပါစေနှွေးထွေးပါစေပူပန်တော့ကကင်းဝေးပါစေလို့ဆုတောင်းပေးလိုက်ပါတယ်လို့ကျေးဇူးတင်ဆုတောင်းစကားဖော်ပြထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စီရေးသတင်းတွေကိုတော့ Radio NUG သတင်းတောင်းမင်းတီဟန်မင်းစစ်သွေးနဲ့ခါရှယ်တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
မီဒီယာ NUG ကိုနားဆင်နေကြတဲ့မိဘပြည်သူများရှင်အခုဆက်လက်ပြီးပြည်တွင်းသတင်းများကိုတော့ຫນွေອຸໄມມາຜັດຈ້າຕင်ຈາມາဖြစ်ပါတယ်ရှင
်.ມິງລາວາຕໍລະຊິມຍາຊິອະຄຸຈິນກະສາປີຣີດິວອັນຢູຈີແມນະຄິນປຽນຕິນຍາກໍຕင်ປຍໄປບາແມ່.ຈຸມະຫນွေອຸໄມມາ.ປາຕົງລົງປຸປຽນປ້ານແລຍີກໍອະກອງແທພໍຍາມາແລແລະມະຫນີ້ຕິນດລູອະລົພິຍຸມຍາປຸປຽນປ້ານແລຍີສໍລະແທແລະປູຕິນແລລູຍາຍີຕະມະປ ્યો ຈາແດຕະດິນກໍປະທະມາຊົງຕင်ປຍໄປຕົວບາແມ່.ປາຕົງລົງປຸປຽນປ້ານແລຍີກໍອະກອງແທພໍຍາມາແລແລະມະຫນີ້ຕິນດລູອະລົພິຍຸມຍາປຸປຽນປ້ານແລຍີສໍລະແທແລະປູຕິນແລລູအမျိုးသားရင်ငွေရေးအစိုးရရဲ့နှစ်မြင့်ဆောင်2025အစိုးရဖွဲ့စည်းဝေးမှာယာယီသမရကပြောပါတယ်တော်လှန်ရေးရဲ့အုတ်မြစ်ဟာလူထုဖြစ်ပါတယ်အဲ့ဒီလူထုဟာကျွန်တော်တို့ရဲ့ပတ်သုံးလုံးရန်ရက်နဲ့နေစဉ်ထိတွေ့နေကြရတာဖြစ်ပါတယ်လူထုထောက်ခံမှုရရှိရေးနဲ့လူထုယုံကြည်မှုကိုခိုင်ခိုင်မာမာရရှိရဲ့အတွက်လူထုနဲ့တိုက်ရိုက်ထိတွေ့နေတဲ့ပတ်သုံးလုံးအဖွဲ့တွေရဲ့စွမ်းရည်နဲ့ကျင့်ဝတ်ဟာအထူးအရေးကြီးတဲ့ကိစ္စဖြစ်ပါတယ်ဒါကြောင့်ပတ်သုံးလုံးရန်ရက်ဖြစ်တဲ့ပြည်သူ့ကာကွယ်ရေးပြည်သူ့အုပ်ချုပ်ရေးနဲ့ပြည်သူ့လုံခြုံရေးအဖွဲ့တွေ တော်တဲ့ဖြောင့်မတ်ရေးဟာအင်မတန်အရေးကြီးတယ်လို့ပြောနိုင်ပါတယ်ကျွန်တော်တို့ဟာပသုံးလုံးပြုပြင်ပြောင်းလဲရေးကိုအကောင့်ထဲပေါ်ရမှာလက်လဲမနှေးတင်တယ်လို့အလို့ဖြစ်ရုံမျှပြုပြင်ပြောင်းလဲရေးဆိုတာထက်လဲပိုတင့်တယ်လို့ထင်ပါတယ်လို့ယာယီသမရကပြောကြားပါတယ်ဆက်လက်ပြီးတော့လဲတိုင်းသားမဟာမိတ်အဖွဲ့တွေနဲ့မဟာမိတ်ဆက်ဆံရေးကိုခိုင်မာအောင်တည်ဆောက်တဲ့နေရာမှာလက်တွေ့ကြတဲ့တပ်ပေါင်းစုဖြစ်ဖို့လိုတယ်လို့ယာယီသမရကထပ်လောင်းပြောပါတယ်အစည်းအဝေးကိုယာယီသမရဒူဝါလက်ရှိလာပြည်တော်စုဝင်ကြီးချုပ်မန်ဝင်းခိုင်တန်းတို့အပါအဝင်ပြည်တော်စုဝင်ကြီးတွေဒူးဝင်ကြီးတွေတက်ရောက်ခဲ့ကြပါတယ်ရှင်ဆလပီတွန်လိုင်းလမ်းကြောင်းကိုတွေ့ဖဲနေတဲ့မြို့နယ်တာဝန်ရှိသူတွေကိုတင်းတင်းကြပ်ကြပ်ကင်တွယ်ဖို့ပြည်တော်စုဝင်ကြီးချုပ်မှကြားတဲ့သတင်းကိုတင်ပြပါမယ်။တွန်လိုင်းလမ်းကြောင်းကိုတွေ့ဖဲနေတဲ့မြို့နယ်တာဝန်ရှိသူတွေကိုတင်းတင်းကြပ်ကြပ်ကင်တွယ်ဖို့ဇန်နဝါရီ14ရက်အစိုးရဖွဲ့စည်းဝေးမှာပြည်တော်စုဝင်ကြီးချုပ်မောင်ဝင်းခိုင်တန်းကမှကြားခဲ့ပါတယ်။အခုဆိုရင်အုပ်ချုပ်ရေးကဏ္ဍဖက်နဲ့အခွန်ဘာနာဆိုင်ရာကဏ္ဍတွေဖက်မှာအတန်တွေအတော်ထွက်ပြီးတချို့မြို့နယ်တာဝန်ရှိသူတွေအနေနဲ့တွန်လိုင်းလမ်းကြောင်းကိုတွေ့ဖဲလာတာမျိုးတွေလည်းရှိတာမို့တင်းတင်းကြပ်ကြပ်စီမံဆောင်ရွက်သွားကြဖို့လဲမှကြားလိုတယ်လို့ဝင်ကြီးချုပ်ကဆိုပါတယ်။ဒါအပြင်အမျိုးသားညီညွတ်ရေးအစိုးရကိုအကောင်းကောင်းနဲ့မောင်းနှင်ဖို့ဆိုတာတွန်လိုင်းရင်ကုန်မိကုန်ရန်ကုန်အဖြစ်လှုပ်ဆောင်နိုင်ဖို့ပဲဖြစ်တယ်လို့ဝင်ကြီးချုပ်ကတလောင်းဆိုပါတယ်ရှင်။စကိုင်းတိုင်းမှာဝင်ကြီးတွေယုံထိုင်ပြီးပြည်သူလူထုနဲ့ထိတွေ့မှုစတင်မယ်လို့ပြည်ထဲဝင်ကြီးဆိုတဲ့သတင်းကိုဆက်လက်တင်ပြပါမယ်။စကိုင်းတိုင်းမှာဝင်ကြီးတွေယုံထိုင်ပြီးပြည်သူလူထုနဲ့ထိတွေ့မှုစတင်မယ်လို့ပြည်ထဲရေးဝင်ကြီးဦးလွန်ကိုလက်ကဇန်နဝါရီလအတွင်းမြန်မာနောင်သတင်းဌာနနဲ့မြင်းမြန်းခမ်းမှာဆိုပါတယ်။စကိုင်းတိုင်းအတွင်းမှာအစိုးရအဖွဲ့ဝင်တွေဝင်ကြီးတွေဒူးဝင်ကြီးတွေနောက်ပြီးတော့တိုင်းဦးစည်းတွေစုစည်းပြီးတော့အလုံးလုံးမဲ့ကိစ္စဒီဇန်နဝါရီလထဲအကောင့်ထဲပေါ်မယ်ပြည်သူလူထုထဲထိတွေ့မှုစမယ်လို့ဆိုပါတယ်လက်ရှိမှာစကိုင်းတိုင်းဟာစစ်ကောင်စီတပ်နဲ့ပြူစောထီများပြည်သူစစ်များနဲ့တော်လှန်တပ်ဖွဲ့များမကြာခဏထိတွေ့တိုက်ပွဲဖြစ်ပွားလက်ရှိပြီးတော့နေရအများစုကိုတော်လှန်အင်အားစုများဖက်ကထိန်းချုပ်ထားနိုင်တော့လဲလေကြောင်းရန်တင်းရှောင်နေရဆဲဖြစ်ပါတယ်ရှင်အမေရိကန်အထက်လွှတ်တော်အမတ်ဒန်ဆယ်လီဗန်နဲ့ပြည်တော်စုဝင်ကြီးဒေါက်တာဆဆာတွေ့ဆုံတဲ့သတင်းကိုနောက်ထပ်တင်ပြပါမယ်။အမေရိကန်အထက်လွှတ်တော်အမတ်ဒန်ဆယ်လီဗန်နဲ့ပြည်တော်စုဝင်ကြီးဒေါက်တာဆဆာတို့ဇန်နဝါရီလ14ရက်မှာတွေ့ဆုံခဲ့ပါတယ်။ International Republican Institute IRIE ဥက္ကဋ္ဌ United States Senator Dan Sullivan နဲ့တွေ့ဆုံပြီးသူ၏စိတ်အားထက်သန်သောမိန့်ခွန်းကိုနားထောင်ရခြင်းထက်အလွန်ဂုဏ်ယူဝမ်းမြောက်မိပါတယ်လို့ဆိုထားပါတယ်။2025မှာအမေရိကန်နဲ့မြန်မာနိုင်ငံကြားပုံမှုခိုင်မာပြီးမဟာမျိုးဟာမြောက်မိဖက်ဆက်ဆံမှုရဲ့အစပြုမှုကိုလေးနဲ့စွာမျှော်လင့်ပြီးဆုတောင်းတယ်လို့ပြည်ထောင်စုဝန်ကြီးကဆိုပါတယ်ရှင်။ဆလပီပြည်သူအတန်ကိုအသေးချာနားထောင်နာယူရမယ်လို့ပြည်ထောင်စုဝန်ကြီးဒေါက်တာဇော်ဝေဆုမှတ်ချက်ပြုတဲ့သတင်းကိုတင်ပြပါမယ်။ပြည်သူအတန်ကိုအသေးချာနားထောင်နာယူရမယ်လို့ဇန်နဝါရီ14ရက်ဆိုရှယ်မီဒီယာမှာပညာရေးနဲ့ကျန်းမာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဇော်ဝေဆုကမှတ်ချက်ပြုဆိုလိုက်ပါတယ်။ပြည်သူအတန်ကိုအသေးချာနားထောင်နာယူရမယ်။ဝေဖန်တာတွေကိုအသေးချာလေ့လာမှတ်ယူရမယ်။ဒါပေမဲ့လှုပ်တင်လှုပ်ထိုက်တာကိုရဲရဲဝံ့လှုပ်ကြရမယ်။လုံလဝိရိယနဲ့ညံကိုအကောင်းဆုံးအစွမ်းကုန်သုံးပြီးအလုပ်လုပ်ကြရမယ်လို့ဝန်ကြီးကဆိုပါတယ်။ဒါအပြင်တော်လှန်ရေးအောင်မြင်ရေးအတွက်လှုပ်တင်လှုပ်ထိုက်သည့်များကိုလှုပ်တင်လှုပ်ထိုက်သည့်အချိန်တွင်ကိုယ်စွမ်းညံစွမ်းရှိသည်မှလှုပ်ဆောင်သွားမယ်လို့ပြည်တော်စုဝန်ကြီးကကတိပြုဆိုပါတယ်ရှင်။NUG အစိုးရဟာစစ်အာဏာရှင်စနစ်မြန်မာမျိုးပေါ်မှာခြုံငင်းပြီးပြန်မလာတော့အောင်လှုပ်ဆောင်နေတာဖြစ်တယ်လို့ချက်နိုင်က NUG ကိုဆက်လက်အသိပေးတဲ့သတင်းကိုဆက်လက်တင်ပြပါမယ်။ NUG အစိုးရဟာစစ်အာဏာရှင်စနစ်မြန်မာမျိုးပေါ်မှာခြုံငင်းပြီးပြမလာတော့အောင်လှုပ်ဆောင်နေတာဖြစ်တယ်လို့ဇန်နဝါရီလအတွင်းဆက်သမရနိုင်ငံဆိုင်ရာ NUG ကိုယ်စားလှယ်ဦးလင်းတန်ကဆိုထားပါတယ်။တချို့ကလည်း NUG ဆိုတာနဲ့တော်လှန်မယ်ဆိုတာကြီးပဲ NUG ဘာလို့နေလဲတေချာမသိတချို့တချို့အားနည်းချက်လေးတွေအပေါ်ပုံကြီးချက်အပြစ်တင်အားအားရှိစစ်အာဏာရှင်ပြုတ်ကြရေးထက် NUG ကိုအပြစ်တင်ရေးကပိုအားတန်လာနေရန်သူစစ်အာဏာရှင်အကြိုက်ပေါ့တခုပြောချင်တာက NUG အခုလုပ်နေတာတွေကအစိုးရတည်းအင်္ဂါနဲ့ကိုက်ညီအောင်လှုပ်ဆောင်နေကြပြီးစစ်အာဏာရှင်နဲ့မြန်မာမျိုးပေါ်မှာချုပ်ငိမ့်ပြီးပြန်မလာတော့စေရေတော်လှန်ရေးအမြင်အောင်မြင်စွာနဲ့အဆုံးသတ်စေရေပဲဒီအကျိုးတွေကခု NUG နဲ့နယူတော်လှန်ရေးကိုထောက်ခံသူတွေရောမထောက်ခံသူတွေရောမြန်မာနိုင်ငံသားအလုံးအကျိုးခံစားကြရမှာပဲလို့ဆိုပါတယ်NUG ဆိုရဟာနှစ်အလိုက်မဟာဗျူဟာများရေးဆွဲချမှတ်အကောင့်ထဲပေါ်ခဲ့ပြီးဝင်ကြီးဌာနအလိုက်အစိုးရမဟာဗျူဟာများကိုအကောင့်ထဲပေါ်ဆောင်ခဲ့ကြပါတယ်ရှင်social media ပေါ်မှာရှိနေမှမြန်မာနိုင်ငံအတွက်လူသားချင်းစာနာမှုဆိုင်ရာအလုပ်တွေကိုပိုထိထိရောက်ရောက်လုပ်နိုင်မယ်လို့ဒေါ်အောင်ဆန်းစုကြည်ရဲ့သားငယ်အသိပေးဆိုတဲ့သတင်းကိုနောက်ထပ်တင်ပြပါမယ်။ social media ပေါ်မှာရှိနေမှ မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုဆိုင်ရာအလုပ်တွေကိုပိုထိထိရောက်ရောက်လုပ်နိုင်မယ်လို့ဒေါ်အောင်ဆန်းစုကြည်ရဲ့တောင်းငယ်ကိုထိန်လင်းကဇန်နဝါရီလ14ရက်တွင်ရုပ်သားနှင့်တကွဆိုထားပါတယ်ကျွန်တော်ဆိုရှယ်မီဒီယာပေါ်မှာရှိနေမှာကျွန်တော်လုပ်ချင်တဲ့မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုဆိုင်ရာအလုပ်တွေကိုပိုထိထိရောက်ရောက်လုပ်နိုင်မှာပါဒါကြောင့်ကျွန်တော်ချက်စားဖြစ်တဲ့ဟင်းတွေချက်ပြီးမကြာမကြာပို့စတင်သွားမယ်ကျွန်တော်တို့လုပ်နေတဲ့မိမိအသက်80မွေးနဲ့အထင်မှတ်ကမ်ပိန်းကိုလူပိုတိအောင်ကူညီဖို့အတွက်လည်းရည်ရွယ်ပါတယ်ကျွန်တော်ကဆိုရှယ်မီဒီယာသုံးနေကြမဟုတ်တဲ့အတွက်အဆင်မပြေတာရှိခဲ့လဲအမားထောက်ပြအတိပေးကြပါခမရလို့ဆိုထားပါတယ်ဒေါအောင်ဆန်းစုကြည်လွတ်မြောက်ရေးကိုတားငယ်ကိုထိန်လင်းကဆက်တိုက်တောင်းဆိုလှုပ်ရှားနေတယ်လို့အမေဖြစ်သူရဲ့အသက်80ပြည့်မွေးနေ့ကိုမှတ်မှတ်ရရဖြစ်အောင်လုပ်ပေးချင်တယ်လို့ကိုထိန်လင်းကဆိုထားပါတယ်ရှင်ချင်းမရုပ်ရှင်ပြပွဲတို့လာရောက်ကြရန်တရုတ်ဆောင်မင်းမော်ကွန်းဖိတ်ခေါ်တဲ့တည်င်းတော်လိုင်းကာလအတွင်းမင်းမော်ကွန်းပထမဆုံးပြန်လည်ပါဝင်တရုတ်ဆောင်ထားသောဖြတ်ရုပ်ရှင်ဇလန်းတိုနဲ့အတူတကွရုပ်ရှင်ဇလန်းတိုအားပူတွဲပြသသွားမိချင်းမိုင်မျိုးမှစစ်ပေးဆောင်ရန်ပုံဝင်ရုပ်ရှင်ပြပွဲတို့လာရောက်အားပေးကြည့်ရှုကြရန်မင်းမော်ကွန်းမှတော်လှန်ပြည်သူများဖိတ်ခေါ်ထားပါတယ်ရုပ်ရှင်ပြပွဲမှရရှိလာသောလက်မှတ်ရောင်းရငွေနဲ့အလှူခံရရှိသည့်ရန်ပုံဝင်တရားရခိုင်နှုန်းအားစကိုင်းမကွေးမာလေးဒေသများမှစစ်ပေးဆောင်များအတွက်ရည်ရွယ်ကူညီသွားမှာဖြစ်တယ်လို့သိရပါတယ်ပွဲအခမ်းအနားကိုဇန်နဝါရီ20ရက် Communication Innovation Center ချောင်းမာ University CMU မှာကျင်းပမည်ဖြစ်ကချင်းမိုင်ရောက်တော်လှန်ပြည်သူများလာရောက်ကြည့်ရှုအားပေးချဖို့ဖိတ်ခေါ်ကြေညာထားပါတယ်ရှင်။အစံဖက်စစ်တပ်ခေါင်းဆောင်မင်းအောင်လှိုင်ကိုဝရမ်းထုတ်ဖမ်းဆီးအရေးယူပေးရန်နိုင်ငံတကာရာဇဝတ်ခုံရုံး ICCR ကိုရီးယားမှာတောင်းဆိုဆန္ဒပြမယ်တင်ကိုနောက်ဆုံးတင်ပြပါမယ်။အစံဖက်စစ်တပ်ခေါင်းဆောင်မင်းအောင်လှိုင်ကိုဝရမ်းထုတ်ဖမ်းဆီးအရေးယူပေးရန်နိုင်ငံတကာရာဇဝတ်ခုံရုံး ICCR ကိုရီးယားမှာတောင်းဆိုဆန္ဒပြမယ်လို့သိရပါတယ်။အခမ်းအနားတွင်တော်လှန်ရေးအမှတ်တရပစ္စည်းများ၊ရမအစားအသောက်များနဲ့ရန်ပုံငွေဈေးရောင်းပွဲတော်အစီအစဉ်လဲပါဝင်မည်ဖြစ်က MFDMC ထောက်ပို့တက်သား6လထက်တာဝန်ထမ်းဆောင်နေသူများကိုထောက်ပို့တက်သား ID ကထုတ်ပေးမည်အစီအစဉ်လဲပါဝင်မယ်လို့သိရပါတယ်။အာနာသိန်းအစံဖက်ခေါင်းဆောင်မင်းအောင်လှိုင်၏ရာဇဝတ်မှုများကိုအပြစ်ပေးနိုင်ဖို့နိုင်ငံတကာရာဇဝတ်ခုံရုံး ICC တို့ဝရမ်းထုတ်ဖမ်းဆီးအရေးယူပေးရန်တောင်းဆိုသည့်ဆန္ဒပြပွဲကိုဇန်နဝါရီ28ရက်တွင်ပူဖောင်းပူရာအဝိုင်းမှာကျင်းပသွားမှာဖြစ်ပါရဲ့ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio UNG သတင်းထောက်မင်းတီဟန်မင်းစစ်သွေးနဲ့ခါရှယ်တို့ကပေးပို့ထားတာဖြစ်ပါရဲ့ရှင
်။ Radio UNG မှဆက်လက်တင်ပြနေပါတယ်။အခုဆက်လက်ပြီးတော်လန်ရေးကဗျာအစီအစဉ်မှာတော့မောင်ပါဦးရေးသားထားတဲ့ဂိမ်းသီဝရီလို့အမည်ရတဲ့တော်လိုင်းကြပြတဲ့ပုဒ်ကိုမျိုးဦးမိုးကခန်းစားရွတ်ဖတ်ပြီးမှဖြစ်ပါရဲ့ရှင
်ဂိမ်းသီဝရီအမကအလကအထကအဆောင်ကျောင်းသားဘဝကိုတည်တဲ့ဂိမ်းသီဝရီကတော့ကြက်အကြီးဖဲအစီးတဲ့တိုက်ချက်မှာအလုံးကြောက်အသက်အောက်ဆစပါခေါ်အသက်အသေးတက်တိပြက်တိတပါကောင်းကောင်းမှကြက်ကင်ကလည်းကောင်းမှជីတုံးစီတုံးဖိခေါ်ဖိထောင်းခြေဖိလောင်းထားမှဖဲရှုံးနေတဲ့သူကိုပတ်စံချေပြီးဆက်ရရင်ကိုပဲနာတဲ့အောက်ပြုတ်အသက်ဆက်တက်တဲ့ကျွေတလက်ကြက်တခုံတီဝီကြတော့ကံကိုရိုးလွန်းလှသလိုပဲဘာပဲဖြစ်ဖြစ်ဒီတော့ကအော်ဟစ်မိတဲ့တချင်းကတော့ brother ရေးစေးပါတယ်ငွေသားအရင်မဆပါမန်နီတီဝရီအတိုင်းဆက်သွားနေတယ်လို့ပဲနောက်တီဝရီတခုစာမေးပွဲအောင်ဖို့ကဒီလူမှတကယ်တက်ဖို့ကြဟိုလူမှဒါလဲ game တီဝရီပါပဲ post grad ဘွဲ့လွန်အပြီးလက်တွေ့ face မှာ game တီဝရီတခုတိုးလာတာကကြောချမှဓမြမှန်သိအာပေါ့အောင်ပြောတုံးကမသိပြောမသိထိမှနာတာမှနီတေမှခင်လူတွင်မကျင့်ရာဆိုပါညာ amputation ခြေလက်ဖြတ်တောက်ဖို့ကောင်းဆဲလင်းတန်ပင်အကြံဉာဏ်ပေးချင်မှာတရက်ဖြစ်လဲစဉ်းစားပါအောင်မယ်တိုင်မင်ပါအောင်မယ်တရက်ဖြစ်လဲစဉ်းစားပါအောင်မယ်တိုင်မင်ပါအောင်မယ်နောက်ဆုံးတော့ကွယ်ပုတ်ပွားလာပါတွေကြစပ်တီစီမီယာရမနေနိုင်လွန်းတော့မှဖြစ်ပါတော့မယ်ဆရာကြီးဖန်ရှင်မပြတ်အကောင်းချန်ကျင်တာချန်လို့မရတော့တဲ့အချက်က ိမ်းတီဝီစက်တာရေးဖျားရရင်ငွေလင်ကိုင်းဝင်ထင်နေလိမ့်စိနာတို့ပြီအလဲသွားနေရလိမ့်ဒုက္ခတာဟောထချမ်းသာကြပါစေမောင်ပဦး
ဗီဒီယိုအန်ယူဂျီရဲ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်ဒီကနေ့ရဲ့မနက်ခင်းနောက်ဆုံးအစီအစဉ်လေးနဲ့တော်လန်ရေးတေဂီတာမှာတော့ The Fingers ကနေရေးသားထားတဲ့အမှန်တရားလို့အမည်ရတဲ့တော်လန်ရေးသေးသချင်းတစ်ပုဒ်ဖြစ်ပါတယ်ရင်းနှွေးဦးကတီးဆူထားတာဖြစ်ပါတယ်ရှင်
ပြေရှာရင်မင်းပဲလည်းငါပဲလဘမိုးလဘဝစင်ကြီးတွေနဲ့ညင်ခုံစေမပြေလည်းနိုင်နေဝဲကြီးအထေဒီကဘာမှာအမန်ဒီယာဖေးနှခုရောင်ချန်သေးလေလူညီရင်ဤကိုလည်းကျွဲလို့တော့ခေါ်ကြမတေမပြေလည်းရင်မင်းပဲလည်းไม่ละชมได้ดูก็อมาบาเป็นและเปลี่ยนฤทธิ์อมันดียาฤทธิ์ดิกบามามาพ่วนไลเจแปงกลีฤทธิ์ฤโลตวาดิกบามามาพ่วนไลเจแปงกลีฤทธิ์เพียสีตวาอัตถาฤทธิ์จามาดิกบามามาพ่วนไลเจแปงกลีฤทธิ์ฤโลตวาဒီကဘာမှမပွင့်လိုက်တဲ့ပန်းကလေးတွေပြည့်စည်သွားအတားတွေချာမှာမပြီးဆုံးနိုင်ဘူးလားလူဆိုတာကိုထွက်ကိုကြည့်တဲ့သတ္တဝါပဲနိုင်လို့သူမင်းကြောင့်သူတို့ဘာမြဲရေးချခဲ့တယ်လို့ချင်တယ်
ဒီနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခေတ္တရ延လိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနေ့၈နိုင်ခွဲနဲ့ည၈နိုင်ခွဲအချိန်မှာပြန်လည်ဆိုပြထားပါလို့ရှင်။ Radio NUG ကိုမနေ့ပိုင်း၈နိုင်ခွဲမှာလိုင်းတူ16မီတာ19.7 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီရှင်။ဒါ မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ်။ San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးကြတဲ့ Radio NUG ဖြစ်ပါလိမ့်ရှင်။အရေးတော်ပုံအောင်ရမည်။